Welcome to the Voice of America in Burmese.
မင်္ဂလာညချမ်းကြပါစေခင်ဗျာ။ VOA မိဂန်တိုင်း2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိထိုင်းလိုမီတာ2532 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေထဲမှာတော့အမေရိကန်ဆွေရကသွင်းကုန်ကိုနေတွင်းမြင့်ကောက်ကတ်မယ်ဆိုရင်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ့အခွန်တွင်းမြင့်မဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်အာဖဂန်နိုင်ငံရှေ့ဘက်မှာငါမွတ်စလင်ဘီလီတို့ကဒီနေ့အသေးခံဘုံခွန်းသမားနှုတ်ဝင်ရောက်တိုက်ခိုက်မှုကြောင့်25ဦးထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရတာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနန်းလောင်နဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရှင်းနေကြီးဦးကိုနီကိုလုတ်ကြံမှုမှာသနတ်သမားကြည်လင်းကို၄စိတ်အရောက်ဖူပေးခဲ့တာအောင်ဝင်းစော်ဖြစ်တယ်လို့မနေ့ကတရားခွင်မှာစစ်ဆေးပေါ်ပေါပါတယ
်နေရတယ်ဦးကိုနီကဒီ၄နဲ့ပါမပါဆိုတဲ့အချက်ကိုသူက၄မိနစ်လောက်သိထားသွားတရှိတယ်မက်ဆေ့ပို့တယ်တယ်လီဖုန်းဆက်တယ
်ဒီအတွေ့အကြုံလို့ရှင်းနေကြီးဦးနေလာကပြောကြားသွားတာပါဒီအကြောင်းနဲ့အတူအင်္ဂလိပ်ကမှာဒီတဘာဝအတိုင်းဖျင်းကျင်သည်တွေကိုစိုက်ပျိုးဖို့လှုပ်ဆောင်နေကြတဲ့အကြောင်းနဲ့သခိုင်းတိုင်းကလေးဝမြို့နယ်မှာဒီပောက်ကွဲမှုတစ်ခုဖြစ်တာကြောင့်ကြောင်မီးသွေးတွင်းနဲ့ပိတ်မိနေတဲ့လူ၅ဦးသေဆုံးသွားတဲ့အကြောင်းကိုတင်ဆက်မှာဖြစ်လို့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နီးပညာ၊သုတဆုံနဲ့အမေရိကန်တခွင်စတာတွေကိုတင်ပြမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်ဆွေရကထပ်မံချင်းချောင်းနေတဲ့အတိုင်းသွင်းကုန်ကနေတွင်းမြင့်ကောက်ကတ်မယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်အခွန်နဲ့တွင်းမြင့်ထပ်မံမယ်အကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်း 9,200 ကျော်ကိုအခွန် 900 ရာခိုင်နှုန်းကနေ 25,000 ရာခိုင်နှုန်းကောက်ကတ်မယ်ဆိုပြီးချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲတွင်လိုအပ်ရင်တံပြန်ဆောင်ရွက်သွားနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ကြပါအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံရဲ့ဝန်ကြီးလက်ဖြင့်တဲ့ဝိုင်းရင်နဲ့စင်ကာပူနိုင်ငံမှာဒီနေ့တွေ့ပြီးသိမ်းမိကြခင်ပါပဲတရုတ်ကုသရေးဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်နိုင်ငံရဲ့ဝန်ကြီးနှစ်ဦးမတွေ့ဆုံခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောလာတာမရှိခဲ့ပါဘူးဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မူလကအခွန်100ရာခိုင်နှုန်းကောက်ကတ်မဲ့အစီအစဉ်ကို25ရာခိုင်နှုန်းထိတိုးဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကချင်းချောင်းနေတဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးမနေ့တုန်းကတုံ့ပြန်ပြောဆိုရမှာတော့အမေရိကန်အနေနဲ့တည်တည်ငြိမ်ငြိမ်ဆောင်ရွက်ဖို့နဲ့အမေရိကန်စားသုံးသူတွေအတွက်စဉ်းစားဖို့တိုက်တွန်းခဲ့တာပါသွင်းကုန်ကတိုးမြင့်မှုတွေကြောင့်အမေရိကန်စားသုံးသူတွေနဲ့တရုတ်နိုင်ငံမှာအခြေစိုက်ထားတဲ့လုပ်ငန်းတွေနစ်နာမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်အမေရိကန်ကတော့တရုတ်နိုင်ငံဘက်ကအမေရိကန်ကော်ပိုရေးရှင်းကြီးတွေရဲ့လျှော်ဝှက်ချက်တွေကိုခိုးယူနေတာတွေတရုတ်ကုမ္ပဏီတွေကိုအတိုးနည်းနည်းနဲ့ငွေထုတ်ချေးနေတဲ့အတွက်ရှင်ပြိုင်မှုမှာမမျက်မတဖြစ်နေရတာတွေကိုအဆုံးသတ်ဖို့လိုလားနေတာပါတရုတ်နိုင်ငံကြီးဝန်ကြီးနဲ့မတွေ့ဆုံမီမှာတော့အမေရိကန်နိုင်ငံကြီးဝန်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ကျွတ်ဆင်းမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြန်မာနိုင်ငံကရည်ချင်းမှုတွေနဲ့လောင်နိုင်ငံကရည်ကတာကျူးပေါက်မှုတွေအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ
်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆော်ဖမိုရီနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရမ့်ကတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့ကတော့လူလူမိန်ခွန်းမှလည်းမတွေ့ခဲ့ရပါဘူးအမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်နောက်ဆက်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေနဲ့တုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေကရှက်ရှက်ပပပူရဲပြီးတော့မနေ့ကတော့သမ္မတအင်ဂျီရောသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းအကြမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ကမိန်ခွန်းမှသမ္မတကမကြတဲ့ခင်ကရုရှားသမ္မတနဲ့ထိပ်တည်တွေ့ဆုံမှုကိုအောင်မြင်မှုတစ်ခုအဖြစ်ပြောဆိုလိုက်တာပါမီဒီယာတွေဟာသတင်းမှားတွေဖော်ပြနေကြပြီးတော့ရွေးကောက်ပွဲမှာရုရှားကဆွတ်ပက်ခဲ့တယ်ဆိုတာဟာအတုအယောင်သတင်းနာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမ္မတရဲ့မိန်ခွန်းဟာအမျိုးသားလုံခြုံရေးထိပ်တန်းအရာရှိတွေရဲ့အစောပိုင်းကပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်အမျိုးသားထောက်လှမ်းရေးဌာနကညွှန်ကြားရေးမှူးဒန်ကော့စ်ကတော့အမေရိကန်ပြည်ထောင်စုအင်အားချိနဲ့ပြီးသဘောထားကွဲပြားအောင်ရုရှားကဂျိုဘာနီယာရီကိုဆက်လက်တွေ့မြင်နေရပြီးအမေရိကန်နိုင်ငံရင်းလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားတနိုင်ငံနဲ့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကိုကြားဝင်စပန်မိုရင်းနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်လုံခြုံစိတ်ချမှုရှိရေးထိတ်တန့်ဦးစားပေးဖို့လည်းသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကအတိအကျညွှန်ကြားထားတယ်လို့လည်းပြောပါတယ်
အာဖဂန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ဘလီတို့ခုမှဒီကနေ့ဝတ်ပြုံနေသူတွေနဲ့ပြည်နေကြမှာပဲချင်းမိုးရွယ်ဖက်ဒရက်တီခိုင်ဆောင်လာတဲ့အသေးခံဘုံခွဲသမားနှူးကဝင်ရောက်စီးနှင်းတက်ခိုက်မှုကြောင့်25ဦးတမန်နဲ့သေဆုံးပြီး90ကျော်ဒဏ်ရာရတာပါတယ်ပါတီယာပြည်နယ်မြို့တော်ဂါဒက်စ်မြို့က ပလီချောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝှပြုနေသူတွေကိုတနက်နေ့တလဲစားဖြစ်ခတ်ခဲ့ပြီးနောက်အသေးခံဖောက်ခွဲခဲ့တာဖြစ်ကြောင်းလည်းပြည်내ရဲတပ်ဖွဲ့အကြီးကြီးရော့စ်မိုဟာမက်မန်တိုဆိုင်ကပြောဆိုခဲ့ပါတယ်။ဒဏ်ရာသူတော်များတို့ဒီစားခံဆေးရုံကိုပို့ဆောင်ပေးထားခဲ့ရကြောင်းလည်းပြည်내ကျန်းမာရေးဌာနညွှန်ကြားမှုဝါလာရက်ခန်အက်မာဆိုင်ကဗီဒီယိုကိုပြောပါတယ်။ပါကစ္စတန်နဲ့နေဆန်မျိုးကတက်ခတ်မှုတွေဘယ်သူမှမတော့သူတို့လက်ချက်ဖြစ်ကျင်ညာတာမျိုးတော့မရှိပါဘူး။ဒီချိန်ထဲမှာပဲတရားဖြစ်ရတစ်ခုမှာတော့တာမန်ဟယ်မန်ပြည်내ကတာလီဘန်သဘုံတွေထိန်းချုပ်ထားတဲ့အချင်းတောင်တစ်ခုကိုအာဖဂန်အထူးကွန်မန်ဒိုတပ်ဖွဲ့တွေဝန်ရောင်စီးနှင်ပြီးအချင်းသား60တယောက်ကိုကယ်တင်လိုက်ပါတယ်။ကာချာကီခရန်ကစီးနှင်တက်ခတ်မှုတွင်ပြန်လည်လွတ်ပြောင်းလာသူအများစုဟာအရက်သားတွေဖြစ်တဲ့အကြောင်းလဲဒေသခံအာဖဂန်တပ်မတော်ကအတိအကျပြောဆိုထားပါတယ်။အချင်းတောင်ကိုစောင့်ချက်နေတဲ့တာလီဘန်သဘုံတော်တော်များထိခိုက်တိုက်စုံးလို့ဖမ်းဆီးမိသူတွေလည်းရှိပေမဲ့အရေးအတွက်ကတော့အတိအကျမသိရကြောင်းလဲဒေသခံတပ်မတော်ကပြောဆိုခဲ့တာပါ။တာလီဘန်ပြောခွင့်ရသူကာယယူဆုအကမာဒီကလည်းစီးနှင်တက်ခတ်မှုကိုအတိအကျပြောဆိုခဲ့ပေမဲ့အချင်းတောင်မှာမွေးစေဝါဆေးဆွဲသူတွေနဲ့တခြားရာဇဝတ်မှုတွေကျင့်ဝတ်ဖောက်ဖျက်သူအရက်သားတွေကိုထိမ့်သိမ့်ထားတဲ့နေရာသာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမြောက်ပိုင်းဂီဂီလ်ဘာဒီစတန်ဒေသမှာစာသင်ကျောင်း12ခုမီးလောင်ပြကျသွားတဲ့အထိအမြင်မသိလူတွေရဲ့မီးရှို့ခြင်းခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါရယ်မီးရှို့ခံရတဲ့ကျောင်း6ကျောင်းဟာမင်္ဂလီသီးသန့်ကျောင်းတွေဖြစ်ပါတယ်တချို့အကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီတင်ရှို့ခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စအသာရှိပါသေးတယ်ဒေသထုတ်ပါမီယာတိုင်းမ်းသတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အသံတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါရယ်ကျောင်းတွေမီးရှို့ခံခဲ့ရတဲ့ဒီမာဒေသဟာဂီဂီလ်ဘာဒီစတန်ပြည်နယ်မှာစာသက်မြတ်အနေဆုံးသေးတာလည်းဖြစ်ပါတယ်။မိရှို့ရလက်တဲ့တရားခံကိုရဲတို့ကလိုက်ပြီးရှာဖွေနေပါတယ်။ဘသူကမှသူတို့လက်ချက်လို့ပြောလာတာတော့မရှိသေးပါဘူး။ဒီလိုမိရှို့ခဲ့တဲ့ပေါ်ဒေတာခံတွေကလည်းဆန့်ကျင်ဆန္ဒပြခဲ့တာပါ။ဒီလိုရက်ကိုပါကစ္စတန်ပြည်ထောင်ရေးဝန်ကြီးရာမန်မလစ်ကအပြင်းထန်ပြစ်တင်ရှုံချလိုက်တယ်လို့ဂီလ်ဂစ်ဘာဒီစတန်ဝန်ကြီးချုပ်ကလည်းအစီရင်ခံတင်ပြဖို့တောင်းဆိုလိုက်ပြီးမိရှို့မှုမှာတာဝန်ရှိသူတွေကိုဖမ်းဆီးဖို့ညွှန်ကြားလိုက်ပါတယ်။2004ခုနှစ်နဲ့2013ခုနှစ်တုန်းကလည်းပါကစ္စတန်မြောက်ပိုင်းကဒီအရာမှာမင်္ဂလီသီးသန့်စာတင်ကြောင်းအတော်များများတိုက်ခိုက်ခံခဲ့ရဖြစ်ပါတယ်။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဗီယိုအမေရိကန်တန်မြန်မာဝတ္တအစီအစဉ်ရဲ့ကျန်တာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဇင်ဘာဝေနိုင်ငံမှာဒီသတင်းပတ်သက်ချင်းပါခဲ့တဲ့သမရရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရရောအခြေခံဥပဒေပြဋ္ဌာန်းချက်အရပါစိန်ခေါ်သွားမယ်ကြောင်းအထက်ခံခေါင်းဆောင်နယ်စင်ချမီဆာကဒီနေ့ပဲပြောလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ကတော့သမရ MSN မန္နကာဝါကမဲအားလုံးရဲ့ 50.8% နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အကြောင်းဒီနေ့ပဲကြီးညာထားတာပါရွေးကောက်ပွဲရလဒ်ကြီးညာခဲ့ပြီးနောက်မှာပဲသမရကတော့မျက်မျက်ထက်ထက်နဲ့သူအနိုင်ရတာဖြစ်တဲ့အကြောင်းပြောဆိုလိုက်တယ်လို့ဖုံးကွယ်စရာအကြောင်းဘာမှမရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်ဒီနေ့မှာပဲမြို့တော်ဟယ်ရီမှာအထက်ခံခေါင်းဆောင်ကချင်ပါမဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုရောက်လာတဲ့သတင်းတောက်တွေကိုလက်နက်ကင်လုံးလေးရဲတွေကမောင်းထုတ်ခဲ့ကြတဲ့အတွက်လဲဝေဖန်မှုတွေထွက်ပေါ်ခဲ့တာပါယူကော့ပွဲရလတ်မချင်ညာခင်ဒီနေ့စောပိုင်းမှာလဲအထက်ခံပါတီပြောဝင်ကမဲရလတ်ကိုရှုတ်ချပြီးအတိမတ်ပြုမှာမဟုတ်တဲ့အကြောင်းပြောဆိုဖို့အတွက်စင်မော်တက်လာပြီးမှမောင်းထုတ်တာခံရတယ်လို့လုံချုံရေးတပ်ဖွဲ့တွေဝင်တွေကနောက်ပိုင်းမှာခေါ်ထုတ်သွားတာလဲခံရခဲ့ရပါပါတယ်သမနာကတော့သဘောထားကိုလက်မှုတွေရှိပေမဲ့လည်းတိုက်ပြည်ကိုညီညီညွတ်နဲ့တိစောက်သွားဖို့တိုက်တွန်းနေတာပါဒီစဉ်ပတ်တဲ့ကျင်းပခဲ့တဲ့သမနာယူကောက်ပွဲမဲရလတ်တွေထုတ်ပြန်မှုကြန့်ကြာခဲ့ရတာကတိုက်ခံကိုလူသားသူတွေရဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပြီးလုံခြုံရေးတွေရဲ့နေနေမှုတွေကြောင့်လူ6ဦးတက်မနေသေဆုံးပြီး14ယောက်ဒဏ်ရာရရှိခဲ့ကြပါတယ်
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကက်အကစားသမားဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့အီမရန်ခန်ရဲ့ပါတီကိုမဲပေးခဲ့ကြတဲ့ရွေးကောက်ပွဲကျင်းပပြီးတပတ်အကြာမှာတော့ဒီရွေးကောက်ပွဲမှာမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီခေါင်းဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ချာရာဘရင်းနေ့ကတွေ့ဆုံပြီးတော့ဂျာဟာမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးတော့ပြစ်တင်ရှုံချခဲ့တာပါ။ခန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဘန်နီဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးတန်းခေါင်းဆောင်ရှယ်ရယ်ရီမန်ကရွေးကောက်ပွဲမဲရလတ်တွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်မှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးဆန့်ကျင်ကပ်ကွက်သွားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမှာခန်းရဲ့ PDI ပါတီကကိုယ်စားလှယ်ရအနိုင်ရရဲ့အတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်သည်တို့ကတကြိမ်တည်းတညာနဲ့ပူးပေါင်းလုပ်ကိုင်ခဲ့တယ်လို့လည်းပါတီကဆွဆွဲပါတယ်။ မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,900တို့ကတာဝန်ယူပေးခဲ့ရတာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလူလပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနိုင်အောင်စပြီးတော့အသုံးပြုခဲ့တဲ့ electronic စနစ်မှာချိုးရင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်ခဲ့ရတယ်လို့ပြောပါတယ်ပါကစ္စတန်စစ်တပ်ဘက်ကလည်းအမှားယဉ်လုပ်ခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှင်ပြည်မြင့်နဲ့မောင်းလာတဲ့ဘတ်စကားနဲ့ဝန်ထမ်းမိရာကဆယ်ကျော်သက်ရွယ်ကလေးလူသေဆုံးတဲ့ပေါ်9ရက်ဆက်ဖြစ်နိုင်ငံတော်ကထက်ထန်ကြောင်းသားတွေဒီနေ့လဲဆန္ဒပြနေကြပါတယ်။အနာဘိုင်းတွေကတော့ဆန္ဒပြပွဲတွေအဆုံးသတ်ဖို့ကြောင်းသားတွေကိုတိုက်တွန်းထားကြတာပါ။ဒကာမျိုးတော်မှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနိုင်ငံသားတန်ယုံတွေကလည်းခီးသွွားတရီပေးချက်တွေထုတ်ပြန်ထားပါတယ်။ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ကထက်ထန်ကြောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်နဲ့ကင်းရှင်းကြောင်းသားတွေရဲ့တောင်းဆိုချက်ကိုစဉ်းစားပေးမှဖြစ်တဲ့အကြောင်းကြေပြွေးပါတယ်။ဒါပေမဲ့လည်းပညာရေးဝန်ကြီးဌာနရဲ့ပြောဆိုချက်ဟာပြီးခဲ့တဲ့တင်းငွေနေနေတုန်းကခီးတယ်ရဖို့အလူရဲ့မောင်းရင်ဘတ်စကားတစ်စင်းကဆယ်ကျော်သက်ရွယ်ယောက်ျားလေးတူနဲ့မင်းကလေးတူတို့ကိုတတ်မိပြီးတိစုံတဲ့ဖြစ်ချက်ကိုမချင်တဲ့ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကျောင်းသားတွေကျင်းနဲ့လောက်ဆရာတော့မဖြစ်ခဲ့ပါဘူးဆန္ဒပြဝဲပေါ်အောင်ချင်းကစားလို့ကားပေါင်း300ကျော်ဖြစ်စည်းခံခဲ့ရတဲ့အကြောင်းလဲအာနာဗန်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ကအိန္ဒိယနိုင်ငံမှာလူ33ယောက်တိစုံတဲ့ဘတ်စကားမတော်တဆမှုမှာကျောင်းသားတွေဘာကြောင့်အလားတူမတုံ့ပြန်တယ်လဲဆိုပြီးတရုတ်ပို့ဆောင်ရေးသမဂ္ဂရဲ့ဆက်နွယ်တဲ့ဝန်ကြီးတစ်ယောက်ကမင်းကိုထုတ်လိုက်တဲ့အတွက်လဲကျောင်းသားတွေပို့ပြီးဒေါသထွက်ခဲ့ကြတာပါ
မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းနိုင်ငံအတော်များများကလူအခွင့်အရေးချုပ်ဖောက်မှုတွေကိုပုံပွင့်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမူခဲ့ရတာဖြစ်ကြောင်းတာဝန်ကအနားယူတော်မဲ့ Zayed Raad Al Hussein ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့တုန်းကကျင်းပတဲ့နှုတ်ဆက်ဖွဲ့အခမ်းအနားမှာပြောကြားခဲ့တာပါ။အကျန်းနှုတ်ဆက်နေခဲ့ပဲဆိုရင်လေးစားခံမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့အရင်မဟာမင်းကြီးတာဝန်ယူခဲ့သူအကြံပေးခဲ့တယ်လို့ပဲပဲတိုင်းမြီကမှခွဲမခွဲချပဲမြင့်မြတ်တတဆက်ဆံမှုတိုက်တွန်းကြောင်းလဲလေးနှစ်ကြာတာဝန်ထမ်းဆောင်ခဲ့ရတဲ့ပတ်သက်လို့ပြောဆိုသွားပါတယ်တိလကောင်မှာလူခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ကျော်ရနိုင်ငံတော်ဝင်မိသားစုကမင်းသားတပါဖြစ်တဲ့ဇယိဒ်ဟာမြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရွှေဂျာရီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်ရောက်ခဲ့ကြောင်းလဲပြောဆိုခဲ့သူဖြစ်ပါတယ်ရှင
်ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA အမေရိကန်တန်ရဲ့တောက်ကြံညဘက်အစီအစဉ်တွေကိုစက်ပြီးတင်ဆက်နေပါတယ်ပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်ပထမဦးဆုံးဥကိုနီမှုနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါရှင်းနေဤဥကိုနီကိုလှုပ်ကြံတပြတ်မှုမှာအောင်ဝင်းစော်ဟာတနသမားကြည်လင်းကို၄စိတ်အရောက်ပို့ပြီးကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်မနေ့ကတရားခွင်မှာပေါ်လွင်စေခဲ့တယ်လို့တရားလူရှင်းနေဥနီလာကပြောပါတယ်တရားခံဘက်ကတင်ထားတဲ့တက်တည်အရောက်50တဲကမလိုအပ်တဲ့တက်တည်တွေကိုစစ်ထုတ်ပြီးစက်တိုက်စစ်မယ်ဆိုရင်လာမယ့်ဒီဇင်ဘာလတည်းအမှုပြီးပြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကတင်ပြမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥပဒေအကြံပေးရှေ့နေကြီးဥကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2019ခုနှစ်ဇန်နဝါရီလ29ရက်နေ့ကတင်းနေတဲ့ပြစ်ခေလှုပ်ကြံခဲ့သူချီလင်းကိုအောင်ဝင်းစော်ကလေးစိတ်အရာပို့ပေးပြီးတော့ကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်ဟာမနေ့ကတရားခွင်မှာပေါ်လွင်စေခဲ့တယ်လို့တရားလူရှင်းနေဥနီလကပြောပါတယ
်ဒီလေးစိတ်မှာရှိတဲ့ဟိုထက်ရောက်ခီးတဲ့များရဲ့immigration ကိုဖြတ်တဲ့ counter ကိုလှမ်းနေရတယ်ပစ္စည်းရွေးတဲ့နေရာကိုလှမ်းနေရတယ်ဟာဥက္ကဋ္ဌကဒီလေနဲ့ပါမပါဆိုတဲ့အချက်ကိုသူက4မိနစ်လောက်သိထားသွားတ िश ူတယ်မက်ဆေ့ပို့တယ်တယ်လီဖုန်းဆက်တယ်ဒီအတွင်းကောင်ကိုတ िश ူတဲ့အချိန်ခေါက်တော့ခေါက်ပြန်လမ်းလျှောက်နေတယ်ဆိုတဲ့အချက်ဒီအားလုံးကမြင်ကွင်းတစ်ခုမှာထိရင်ချာချပေါ်ပါတယ်ဒါအပြင်မှာအဲ့မြင်ကွင်းထဲမှာကျွန်တော်တို့အဓိက emphasize လုပ်တဲ့မြင်ကွင်းကတော့အဲ့ဒီမြင်ကွင်းထဲမှာဥက္ကဋ္ဌကိုလာကြိုတဲ့ဥက္ကဋ္ဌရဲ့သမီးဒေါက်တာရင်းနှင်းခိုင်ဒေါက်တာရင်းနှင်းခိုင်ရဲ့အပိုင်းနဲ့ပတ်သက်လို့လည်းဒေါက်တာရင်းနှင်းခိုင်အဲ့ဒီဒီအဝင်းစော်ရောက်ရှိနေတဲ့မြင်ကွင်းထဲမှာကျွန်တော်တို့တပါးနဲ့ပါလာပါဒါကြောင့်မလို့အားလုံးကိုချုပ်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မနေ့တုန်းကတော့အဓိကအဖြစ်အဝင်းစော်ဟာအဓိကအဖြစ်ဒီလူသက်တည်းရဲ့ခံကိုဒေသအရောက်ပို့ပြီးတော့ဆက်ခိုင်းဖို့ကာယကံပြစီစဉ်ဆောင်ရွက်တယ်ဆိုတဲ့အချက်ကအမှုထဲမှာဘောထင်ရှားသွားတယ်လို့ပဲကျွန်တော်ပြောပါဖြစ်ပါတယ
်။အ အခုဆိုရင်တော့ဥကိုနီအမှုကိုစစ်ဆေးနေတာတစ်နှစ်ခွဲကျော်လာပြီဖြစ်ပါတယ်။လောက်ချန်တက်ပြတ်သူအဖြစ်ဆွဆွဲခံထားရတဲ့လူမြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်လူမြောက်နေတာအမှုစစ်ဆေးရာမှာစံကြမှုတွေရှိနေတာကိုလည်းပြည်သူလူထုကအားမလို့အမရဖြစ်နေကြပါလေ။တေခံဘက်ကတင်ထားတဲ့တက်တည်အယောက်90မှာမလို့အပ်တဲ့တက်တည်တွေကိုတေချာစစ်ဆေးလိုက်မယ်ဆိုရင်တော့လာမယ့်ဒီဇင်ဘာလထဲမှာပြီးဖြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆောင်ကပြောပါတယ်။
ဒီကနေ့ဘက်ကတင်တဲ့တက်တင်90ရင်းမှာအရင်မပါအရာမရောက်နိုင်တဲ့တက်တင်တွေကိုတရားရုံးကငင်းပယ်ပြီးတော့လူရင်းကိုရောက်အမြင်ရှိရင်တော့ဒီကမာနာမှာပြီးနောက်နိုင်နေပြအဲ့လိုမှမဟုတ်ဘဲနဲ့အဲ့ဒီတက်တင်90ကိုတစ်ချိန်တည်းရောက်လုံးလောက်နဲ့ခေါ်နေမယ်ဆိုရင်တော့နောက်ကအချိန်90လောက်ဆိုတော့နည်းနည်းတော့ပြန်ကြပါအောင်မယ
်ဒီကနေ့သတင်းပထမမှာတမတာဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တင်မဲ့ဖို့အတွက်တာဝန်ယူတာဝန်ခံမှုအစစ်အစစ်လုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ်
။တနည်းခွဲကြော်လာပြီးဖြစ်တဲ့ရှေ့နေဦးကိုနီလှုပ်ကြံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာပါ။အခုတော့အင်းလေးကံကြီးရဲ့ကျန်းမာရေးအခြေအနေကိုကြည့်ရအောင်ပါ။အင်းလေးကံမှာစီးပွားပြည့်ခရမ်းကျင်သည့်စိုက်ပျိုးရေးကိုတဘာဝအတိုင်းပြန်လည်စိုက်ပျိုးနိုင်ရေးစူးစမ်းဆောင်ရွက်နေကြပါတယ်။ခရမ်းကျင်စိုက်ခင်းတွေမှာအရင်ကဓာတ်မြေဩဇာနဲ့ဓာတုပိုးသတ်ဆေးတွေကိုအလွန်ကျွံသုံးဆွဲခဲ့လို့ရေရုညဉ့်ညမ်းတာတွေရှိခဲ့ပြီးအင်းလေးကံတင်ကောမဲ့အခြေအနေကနေကာကွယ်နိုင်ဖို့ရိုးရအစင်လာအတိုင်းတဘာဝနီးနဲ့စိုက်ပျိုးကြဖို့ဒေသခံတွေကိုပညာပေးရေးလှုပ်တင်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒီကြောင့် VOA သတင်းတော့ကိုဇော်ထက်ကတင်ဆက်ထားပါတယ
်တဘာဝရေကန်တစ်ခုဖြစ်တဲ့အင်းလေးကံဒေသမှာအကြောင်းမျိုးမျိုးနဲ့ရေရုညဉ့်ညမ်းလာနေတဲ့အတွက်အချိန်မီထိမ့်သိမ့်မှုဇုန်နေပြီလို့တဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောပါတယ်ရေဒီယိုကံဖြစ်ပေမဲ့ဆက်လီတွေပေါ်ကကြားတဲ့ဒီဇယ်လောင်းသားစီးရေးအထူးသဖြင့်ကျုံမြောင်းဆက်ကင်းညွန်မှာတုံးတဲ့ပိုးသက်စီးနဲ့ဓမြီဩဇာရေးကြောင့်တောက်တုံးလို့မရအောင်ညဉ့်ညမ်းနေပြီလို့နေပြည်တော်တော်သူတည်နာဌာနညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ယူကပြောပါတယ
်ကျွန်တော်တို့ဒီရေထဲမှာရှိတဲ့ floating current တွေပေါ့နော်ရေပေါ်ဆက်ကင်းရေးလုပ်ငန်းတွေဒါတွေကြတော့ကျွန်တော်တို့ပညာပေးတဲ့လုပ်ငန်းပေါ့ကျွန်တော်ထင်ပါတယ်ဒီဆက်ပျိုးရေးဝင်ဌာနကလည်းဒါတွေကိုတို့ချက်ပညာပေးနေအားရလို့ပါတယ်အထူးသဖြင့်တော့ဒီသီးနှံတွေမှာတုံးတဲ့ဓမြီဩဇာတွေပြီးတဲ့ခါမှာဒီကိုသက်စီတွေဒါတွေဒီကျွန်တော်တို့ဒီရေကန်ရဲ့ရေရဲ့အစီအသွေးကိုဟိုအကြာကြီးထိခိုက်ပါတယ်ပေါ့နော်အများကြီးထိခိုက်ပါတယ်ဒီရေရဲ့ရေဒီကိုထိခိုက်တဲ့အတွက်ရေဟာပေါ့နော်ရေယူဖြစ်တော့ညာလည်းပဲတောက်လို့တုံးလို့မရတဲ့အခြေအနေမျိုးတွေပိုလူရှင်တွေပေါ့ဒါလည်းဖြစ်တော့နိုင်ပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ကရောပါလာအောင်ပညာပေးတဲ့အဆင့်တွေလုပ်ငန်းတွေကိုကျွန်တော်တို့ကဒီဆောင်ရွက်ရပါတယ်ပေါ့နော်ဒါလည်းကတော့ကျွန်တော်တို့တိုးတောနေမှာမကပါဘူးဒါတဘာပတ်ဝန်းကျင်ထိတိယူချင်းမြန်တို့ရဲ့ဒေသခံ CSO NGO တွေလည်းလုပ်မယ်လို့ကျွန်တော်ယူကြည်ပါတယ်
သုတေသနစစ်တမ်းကြီးရာဆိုရင်အင်းလေးကံရဲ့ရေရဲမှာအဆစ်ပါဝင်မှုများနေပြီးအောက်ဆီဂျင်ပမာဏလည်းရှိတဲ့နာထဲရောနေသလိုပိုးမွားပါဝင်မှုကလည်းများနေရလို့ဆိုပါတယ်အဆိုဆုံးကတော့တနှစ်တည်းတနှစ်များလာရဲ့ခရမ်းကျင်စိုက်ခင်းတွေမှာဓာတုပိုးသတ်ဆေးတွေကိုတရားသီမှာ15ချိန်ကနေအချိန်20ကျော်အထိသုံးကြပါတယ်။နောက်ပိုင်းမှာခရမ်းကျင်ထွက်နှုံးကျလာပြီးရေယူလည်းညဉ့်ညမ်းလာလို့တချို့ဒေသခံတွေကအရင်အားလိုတဘာဝနီးစနစ်နဲ့ပြန်ပြီးစိုက်ဖို့ကြိုးစားနေကြတယ်လို့ကြေးစားကုန်းရွာကခရမ်းကျင်စိုက်ပျိုးနေရဲ့ဦးညိုကပြောပါတယ
်။အခုကျွန်တော်တို့2016ညကစားပြီးစိုက်တဲ့နီးစနစ်နဲ့ခု2018ဒီနန်ဟစီဘောနောအဲ့ဆိုင်ဒီဆိုင်ပြူဒီကိုအင်းကြီးကန်ကြီးလည်းမညညောနေစီကြဘူးငါကျွန်တော်လေဒီမရှင်နဲ့လုံဆောင်ဖို့ကျွန်တော်ကျူစမ်းနေဒီဟာအင်းလေးကန်ကြီးကနောက်ဆိုဆောင်တင်ကောလာဘော်ဒီရှိနေတဲ့အတင်းတာတွေရှိတာမယ်ဆိုတော့ကျွန်တော်တို့အင်းသားတွေတော့တခါရောတော့မှာပေါ့စာဝန်ကြီးတွေမူကြီးတွေမတွေ့တဲ့နေတဲ့အတင်းတာတွေအများကြီးဖျက်လာနေတဲ့တောတောင်းတွေကနေပြီးတော့မှတောတောင်းမကတပင်းတွေမရှိတော့ဘူးလေမရှိတဲ့အခါကဤကုန်းမနေပြီးတော့မှစီးကြရတဲ့ရည်တွေကအညဉ့်ညာနေတမ်းပါတယ်နောက်ပြီးနှုံးတွေကြတော့ကျွန်တော်တို့အင်တာတွေအော်မြူညဉ့်ညာမှုတွေအများကြီးရှိတာလေတော့ကျွန်တော်တို့ထင်တယ
်အရင်ကတောတောင်းရည်ကိုအင်းထဲကရပေမဲ့အခုဆိုရင်ကုန်းပေါ်မှာရှိတဲ့အနီးနားကြီးရွာတွေကတွင်းရည်ကိုအားထားနေရပါတယ်အင်းလေးကံဒေသမှာကြီးရွာပေါင်း250လောက်ရှိပြီး2014တကောင်စင်းရဆိုရင်လူရေ 3,800 ကျော်ရှိပါတယ်။အစိုးရနဲ့ရပ်ကပ်ဖွဲ့စည်းရေကအင်းလေးကံဒေသစိမ်းလန်းဆိုပြီးအောင်2010လောက်ကတည်းကစီမံကိန်းချလုပ်နေသလိုဒေသခံတွေကိုလည်းထိရောက်တဲ့အသိပညာပေးမှုတွေလုပ်ပေးတင်တယ်လို့ပညာရှင်အချို့ကသုံးသပ်ကြပါတယ်
။ဗီဒီယိုတင်တော့ကိုဇော်ထည့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကို သူယုံကြည်ရအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါညာ
ဒီအမေရိကန်နိုင်ငံတောက်ကြနေညအစီအစဉ်လေးကိုဆက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့လူတည်ဆုံတဲ့သတင်းတစ်ပုဒ်ကိုကြားပါမယ်။စကိုင်းတိုင်းကလေးဝါမြို့နယ်ကတစ်ချောက်ဒေသမှာမြေအောက်ကြောင်ပြီးသွေးတွင်တဲ့အလုလုနေသူတွေလူ၅ဦးတွေလောက်ကဒီအောက်ဆီဂျင်ပြတ်သွားပြီးတော့တည်ဆုံသွားပါတယ်။တည်ဆုံရသူတွေထဲမှာတရုတ်နိုင်ငံသားတဦးပါဝင်ပြီးကျန်၄ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကြောင်မီသွေးတွင်ထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတထုတူဖို့ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ကွက်မြေအောက်ပေ600လောက်မှာကြာသာပတေးနေ့ညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီသွေးတွင်အတွင်မှာလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝါမြို့နယ်ကတာဝန်ကျရဲရာရှိတဦးကပြောပါတယ်
အဲ့9ယောက်လုံးကုန်သေးသွားကြတရုတ်နိုင်ငံသား2ယောက်တည်းမြန်မာနိုင်ငံသား2ယောက်တည်းကုန်သေးသွားပါတယ်ခင်ဗျာนี่เนี่ยนานๆมาน้องน้องนี่อ่ะครับโอ้มีเดย์ทําไว้ไลฟ์ปอกแว่ล่ะปอกแว่พี่တော့มาออกซิเจนเป็ดตัวล่ะเออตัวมันเนี่ยญ่าขึ้นอ่ะจ้ะญ่า2นาทีแล้วครับครับ
အခင်းဖြစ်ပွားရာနေရာကိုအုတ်ချုပ်ရည်မှုတွေအပါဝင်ကျဲမာရည်အဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတဲ့အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုတ်ချုပ်ရည်မှုဦးစော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်ကတပ်တူတွင်တင်ရှင်ကပြောတာပေါ့နော်ကျွန်တော်အောက်ထဲမှာဒီမှာလျှက်ချေခန်းနဲ့ကျွန်တော်တို့ကအကြောင်းမျိုးကိုခန်းနဲ့ထိုးပြီးတော့သူကထုတ်တာကိုသူကအကြောင်းမျိုးကငါတို့ကလည်းကသူကမီသိန်းတို့ကာဝတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ဆိုတော့ကြရတော့အဲ့မှာကျွန်တော်တို့ကခန်းထူလိုက်တော့မီးမီးသာဖြတ်မှာပေါ့ဗျာအဲ့ညာဥစားနဲ့သူကဒီဓာတ်ငွေညာများရှိတဲ့အချိန်နဲ့တွေ့ပြီးတော့ကြတော့သူကဘုံလို့ပြီးတော့ပေါက်တာပေါ့ဓာတ်ငွေနဲ့မီးနဲ့တွေ့ပြီးတော့ကြတော့လေတော့ကြရတော့ကျွန်တော်တို့အောက်ဆီဂျင်သွားနေပိုက်ပေါ့အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ကျွန်တော်ပြောပါမယ်ဟုတ်အဲ့လိုဖြစ်တာပါခင်ဗျာ
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလည်းအောက်ဆီဂျင်ပြတ်လက်တဲ့ဒဏ်ကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လည်ဆွဲထုတ်ပြီးကလေးဝါစီးရုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလည်းပြောပါတယ်ထုံးတွင်ကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစီးရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသားတဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်ခြင်းဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစတတ်တူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စိမ့်တွင်ဒေတာမှလည်းမြေပြိုတာတွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ
်ဆိုရချင်ရချင်းမြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်စနစ်ရိုးရွင်းနေကြောင်းမြန်မာသမ္မတဦးဝင်းမြင့်ကမကြာသေးခင်ကပဲသတိပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေထွေးသေဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုကြေးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ခိုးလေးရော်ဝေဖန်တန်တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်ချင်းနေတိစိုက်နေပြီလဲဆိုတာကို VOA စနစ်ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြန်မာတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမြင်ကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမြင်လို့သူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဒါရိုက်လိုက်လိုက်စီစဉ်ကဆူဆူပါတယ်ရှင်။
နောက်ပြန်စနေညဗီယိုရဲ့တရားလေးလိုင်းအစီအစဉ်မှာသောရရှင်၏ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါဒါရီမတန်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြတဲ့အမေရိကန်စစ်သည်တွေလို့ယူဆရတဲ့သူတွေရဲ့ ယုတ်ကျွင်းတွေကိုဖော်ထုတ်တဲ့လုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကစတင်လုံဆောင်လိုက်ပါပြီ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့ဇွန်လဆယ်နှစ်ရည်နေ့ကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်သဘောတူခဲ့တဲ့အတိုင်းယုတ်ကျွင်းတွေကိုထည့်ထားတဲ့အခေါင်း 55 ကိုစမ်းစစ်ဖော်ထုတ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကမီဒီယာတွေကိုရှင်းလင်းပြောကြားခဲ့တာနဲ့ပတ်သက်လို့ VOA သတင်းတော့ Zelotus Hope သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်။
ကိုရီးယား စစ်ဘွယ်တွင်ကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ချင်း59ခုကိုမြောက်ကိုရီးယားနိုင်ငံကပြန်လည်လွှဲပြောင်းပေးလိုက်ပြီးတော့အဲဒီရုပ်ချင်းတွေကိုဟဝါယီမှာဗုဒ္ဓဟူးနေ့ကတရားဝင်အခမ်းအနားနဲ့ကြိုဆိုခဲ့ကြပါတယ်။
The remains of those 55 cases have been fully assessed into our laboratory and are already undergoing forensic analyses.
အဲ့ဒီခေါင်း59ခုရဲ့ကယုတ်ကျင်းတွေကိုကျွန်တော်တို့ရဲ့တခွဲကမှာတေချအပြည့်ဝဆန်းသက်ပြီးသူတို့ကိုဒေါက်တာဂျွန်ဘတ်နဲ့သူ့ရဲ့သိပ္ပံပညာရှင်အဖွဲ့ကမှုခင်းဆေးပညာအရာ36နေပါတယ်။စစ်တုံးမှန်းနေတဲ့ပျောက်ဆုံးစစ်သည်တွေရဲ့ဆင်းကိုကောက်ယူတဲ့ဂါဝဲဝန်ကြီးဌာနအေဂျင်စီအကြီးအကဲကယ်လီမကိတ်ကသူတို့အေဂျင်စီအနေနဲ့စစ်ပွဲတွင်ပျောက်ဆုံးနေတဲ့စစ်သည်89ရာကျ ာနမူနာတွေကိုရထားပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်မူခင်းဆွေးပညာကျွမ်းကျင်သူတွေဟာဒီရုပ်ကျင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်ခြားနီလန်းပေါင်းစုံကိုလည်းသုံးသွားမှာဖြစ်တယ်လို့သူကပြောပါတယ
်။ They utilize multiple lines of evidence.So if we have chest x-rays that the service member took when they entered the service, that's...
သူတို့ကတခြားတက်တဲ့ထောက်ထားတွေကိုလည်းအသုံးပြုသွားမှာပါ။အဲ့လူတွေတက်တဲ့ဝင်တော့ကရင်ဘက်ကိုရိုက်ထားတဲ့ဓာတ်မှန်ရှိရဆိုရင်ဒါကသူတို့အတွက်ဆန်းစစ်ချက်လက္ခဏာပဲဖြစ်ပါတယ်။ကျွန်တော်တို့မှာသွားနဲ့ပတ်သက်တဲ့မှတ်တမ်းတွေရှိနေရဆိုရင်ဒါကတေးကြတဲ့တက်တဲ့မှတ်တမ်းတွေပါ။အဲ့လိုနီလန်ပေါင်းစုံကိုသုံးပြီးဘယ်မျိုးဗီဇကပျောက်ဆုံးနေတဲ့စစ်တီတွေနဲ့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့တက်တဲ့ပြနိုင်မှာပါ။
ဒီ agency ရဲ့မူခင်းဆေးပညာအဖွဲ့ခေါင်းဆောင် John Bott ကတော့ကနဦးဆေးစစ်ချက်တွေအရတော့ဒီရုပ်ကျင်းတွေဟာ American တပ်ဖွဲ့ဝင်တွေရဲ့ရုပ်ကျင်းတွေဖြစ်ဖို့အများကြီးဖြစ်နိုင်ခြင်းရှိကြောင်းဒါပေမဲ့ဘယ်နှစ်ယောက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့သူကပြောပါတယ
် It's a little bit of a complicated scientific process to determine how many individuals you have
တချို့တွေကအပိုင်းပိုင်းဖြစ်နေပြီးတချို့တွေကြတော့လဲမပြည့်စည်ရအောင်တေချာထင်းထင်းထားတာမဟုတ်တော့ဘယ်နှစ်ယောက်ဆိုတာကိုအခိုင်အမာဆုံးဖြတ်နိုင်ဖို့အတွက်လုပ်နေတဲ့သိပ္ပံနီးကျလုပ်ငန်းစဉ်ကနည်းနည်းတော့ရှုပ်ထွေးပါတယ်
။ဒီရုပ်ကျွန်းနေနာတော်ဝိုက်ကအချင်းကြီးတွေဟာကိုရီးယားစစ်ပွဲကာလအတွင်းအစောပိုင်းရှာဖွေတွေ့ရှိမှုတွေနဲ့တူတယ်လို့လည်း John Bott ကပြောပါတယ်
။ The material evidence found with the remains was consistent with US military issue equipment from the Korean War.
ဒီရုပ်ကျွန်းနေနဲ့အတူတွေ့ရှိတဲ့တပ်သေးပစ္စည်းတွေဟာကိုရီးယားစစ်ပွဲတုန်းကအမေရိကန်စစ်တပ်ကထုတ်ပေးခဲ့တဲ့ပစ္စည်းတွေနဲ့တူညီမှုရှိပြီးကိုရီးယားစစ်ဖြစ်ခဲ့တဲ့နေရာတွေကနေရပြီးထိန်းသိမ်းထားတဲ့ပစ္စည်းတွေနဲ့လည်းတူပါတယ
်ဒီရုပ်ကျင်းတွေဟာဘသူဘဝတွေဖြစ်တယ်ဆိုတာကိုကျွမ်းကျင်သူတွေဖော်ထုတ်ပြီးအဖြေပေးနိုင်မှုကတစ်နှစ်တာမှမဟုတ်အဲ့ဒီထက်ပိုကြာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါကိုဖော်ထုတ်နိုင်ပြီးဆိုရင်တော့အဲ့ဒီရုပ်ကျင်းတွေကိုမြေမြုပ်ဖို့အတွက်သူတို့နဲ့အနီးဆုံးဆွေမျိုးတော်ဆက်သူတွေစီကိုလွှဲပြောင်းပေးသွားမှာဖြစ်ပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်မှာနယ်စပ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက် 1950 ခုနှစ်ဇွန်လမှာကိုရီးယားစစ်ပွဲစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။1953ခုနှစ်ဇူလိုင်လမှာတော့နိုင်ငံအပြည့်ရဲ့စာချုပ်ချုပ်ဆိုပြီးကိုရီးယားစစ်ပွဲကိုဆုံးသတ်ခဲ့ပါတယ်။ကိုရီးယားစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင် 3,300 လဲအသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
။ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးအမေရိကန်စစ်သည်ရဲ့ရုပ်ကျွင်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုရရန်နိုင်ပြောပြသွားတာပါ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အမျိုးသမီးကန္တာတူတာဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာတင်ဆက်တဲ့ခါမှာတော့
ကျောင်းတွေရတော့အထိုင်သေးစွာရှိတယ်၊ဒိဗုတ်ဆောင်ကဆိုတာရှိတယ်ဗျ။အထိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအထိုင်သေးပေါ့ဗျာ။ဒီဟာအထိုင်သေးနဲ့ဒိဗုတ်ဆောင်ကနဲ့တွက်လို့ရှိရင်ဒီမြန်မာနိုင်ငံ
ဒါတော့ဒူးဝန်ကြီးဟောင်းလည်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောပြချက်တွေကိုနောက်ပိုင်းသိပ္ပံနဲ့နီးပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်။အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီ။မလေးရှားမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းမာဒီယာမူဟာမက်နိုင်ရခဲ့ပြီးဇွန်လကသူ့အစိုးရရဲ့ကိုဒီဖွဲ့စည်းရမှာအမျိုးသမီးဝန်ကြီးတွေကိုခန့်အပ်ခဲ့တာတွေ့ရပါတယ်။ဝန်ကြီးဌာနအတွက်ဒီနေ့မှာနာမည်အရှိဆုံးဝန်ကြီးဌာနလို့ဆိုရမယ်စွမ်းအင်သိပ္ပံနည်းပညာတဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုဌာနမှာဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ရဲဘီရင်ဟာအသက်35နှစ်သာရှိပြီးဝန်ကြီးအဖွဲ့မှာအသက်အငယ်ဆုံးအမျိုးသမီးဝန်ကြီးလည်းဖြစ်ပါတယ်။ဝန်ကြီးဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံမှာစွမ်းရင်အသုံးပြုဖူလုံရေးအတွက်သူ့ဌာနရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးအထူးယူစရာကောင်းတယ်လို့ဆိုရမယ့်သူ့ရဲ့ပြောကြားချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်စူးစီးတင်ပြထားပါတယ
်Lo and behold, today, I hope that it is him that becomes the energy minister. But I want to tell you, we have an ambitious plan. And I'm now having the responsibility. Chima,
Chima, you win ji pi la ba li. Chima, ni ne pyo chin na ka. Chima, ru ma yi man jie chima le si 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 ba li. Chima, ni ne ku prita si ga a chan nyan nui taong khan chima le. Chima, ru su ya ni ne Malaysia lu ru gu pe tha le kri gu pye si pe lu ba li. Pyan pi mye swan in ga ni. ကျက်စီတအားထုံနိုင်တဲ့ရာနှုန်းဟာအခု200ဂိုင်းနှုန်းကနေ20ရာဂိုင်းနှုန်းထိတိုးမြင့်ဆောင်ရွက်ပြီးလိုပါတယ်လို့ပြောသွားသူကတော့စွမ်းအင်သိပ္ပံနဲ့နည်းပညာပတ်ဝန်းကျင်ရာနဲ့ရာသီဥတုအပြောင်းလဲဌာနဆိုင်ရာဝန်ကြီး UB ရင်းမဲ့ဖြစ်ပါတယ်သူကဝန်ကြီးရာထူးလက်ခံပြီးလူလူနယ်တွေ့ဆုံမေးမြန်းတဲ့အခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါ UB ရင်းကဘယ်သူလဲသူဟာအခရီးတိုက်စားမှုအရှုတော်ပုံကြောင့်နာမည်ပြတဲ့အစိုးရဟောင်းနာဂျစ်ဘရဇတ်ကိုမေလရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီမိုဟာမက်ကဖွဲ့လိုက်တဲ့ဝန်ကြီးအဖွဲ့မှာအသက်35နှစ်အရွယ်နဲ့အငယ်ဆုံးအမျိုးသမီးဝန်ကြီးတဦးပဲဖြစ်ပါတယ်။1980ခုကနေ2003ခုနှစ်အထိဝန်ကြီးချုပ်ဖြစ်ဒါဝင်ထမ်းဆောင်ခဲ့တဲ့မဟာသီမိုဟာမက်အနေနဲ့ခုတစ်ချိန်အတိုက်ခံပါတီဖြစ်တဲ့ညီညွတ်တဲ့မလေးတိုင်းရင်းပါတီဖွဲ့ပြီးမေလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိလိုက်တာဖြစ်ပါတယ်။သူ့ရဲ့ဝန်ကြီးဖွဲ့မှာဝန်ကြီး25ဦးနဲ့အမျိုးသမီးဝန်ကြီး9ဦးဒုတိယဝန်ကြီး23ဦးနဲ့အမျိုးသမီး4ဦးတို့ပါဝင်ပြီးစုစုပေါင်းဝန်ကြီးအဖွဲ့မှာအမျိုးသမီး9ဦးတို့ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူ့အစိုးရအဖွဲ့မှာမဟာသီကဝန်ကြီးချုပ်ဖြစ်ပြီးဒုတိယဝန်ကြီးချုပ်ကတော့တချိန်ကအတိုက်ခံခေါင်းဆောင်ဖြစ်ပြီးအချင်းကျနေတဲ့ဒုတိယဝန်ကြီးချုပ်ဟောင်းအန်နဝါအီဘရာဟိမ်ရဲ့ဇနီးဒေါက်တာဝမ်အဇီဇာဝမ်အစ်မဲလ်ပဲဖြစ်ပါတယ်။သူဟာအမျိုးသမီးဒုတိယဝန်ကြီးချုပ်အဖြစ်အမျိုးသမီးရေးရာနဲ့မိသားစုဖုံဖြူရေးဆိုင်ရာဝန်ကြီးဖြစ်လေခန့်အပ်ခြင်းခံခဲ့ရပါတယ်။အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးဖြစ်တဲ့ UB ရင်းနဲ့ပတ်သက်လို့တော့ကိမ်ဘရစ်တက္ကသိုလ်မှာသူဟာ Advanced Chemical Engineering ဘာသာရပ်နဲ့မဟာသိပ္ပံပွဲရရှိခဲ့ပြီးအသက်29နှစ်အရွယ်မှာဆလိုင်ကောပြည်နယ်လွှတ်တော်မှာဓမ္မဆရာဥတမမေဆန္ဒနေကနေပြည်နယ်စွတ်တော်အမဖြစ်2013ကနေ2018နှစ်ထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီနောက်2018မဟာသီရဲ့ညွန်ပေါင်းအဖွဲ့မှပါတဲ့ DAB ပါတီကနေသူဟာဂျိုဟိုးပြည်နယ်ကနေဝင်ရောက်ရွေးချယ်ခံခဲ့ရမှာ ku, swan in, te bane, ni dinya, pa wunjin yane, yadi udu, a piangle, winji tanae, winji pi, kan a chin, kan hiera, pipari. Yubi yingha, pine, sudo, a mabuane. Dazane, mi dazu, ye, daz mi dui, kame, dinya, dinja, nae, sana yika, taupan, be, si, sidri ma, si na, winda, loka in bigedru. Sarawak pine, male, chigan yania, saun, re, fide, lan, yasine. တောက်တုံးရရရှိရေးစီမံကိမှာလေပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်သူအနေနဲ့နိုင်ငံရေးလောကထဲဘာလို့ဝင်လာရတာလဲဆိုတဲ့အမိနဲ့ပတ်သက်လို့သူရေးသားခဲ့တဲ့မလေးရှားပြည်နယ်ပုံဖော်ရေးစာအုပ်ထုတ်တဲ့ဖွင့်ပွဲအခမ်းအနားမှာခုလိုသူကပြောခဲ့ပါတယ်
Then I realized that it was never about comfort or certainty was I
ချမ နိုင်ငံရေးလောကထဲဝင်ဖို့ဆုံးဖြတ်တာကစိန်ကြကြနေနေထိုင်ဖို့မဟုတ်ပါဘူး ကျမတက်စွမ်းသမျှပညာသုံးပြီးမလေးရှားနိုင်ငံအတွက်စွမ်းဆောင်ပေးခြင်းလို့ဖြစ်ပါလေလို့ဝန်ကြီးယိုပေယင်းကပြောသွားခဲ့တာပါသူဟာစွမ်းရင်ဝန်ကြီးဖြစ်ခန့်အချင်းခံရပြီးမလေးရှားမှာစွမ်းရင်ပြဿနာအပြေရှာနိုင်ရေးအတွက်ထိရောက်တဲ့စီမံကိန်းတွေဆောင်ရွက်နိုင်ဖို့လူမှုနယ်တွဲဆုံပွဲတွေကျင်းပခဲ့ပါလေ
As an energy minister, the only what we want is affordable, reliable, sustainable.
Swami Winji Uni ne, Chmaru Lujinaga, Chmaru Nangama, Sinung Tetabi, Amye Atayame, Yishikame, Swami Lunjo Mubawe. Tabime, Brisha Nangama, Lungere, Hinesega, Trigi Aragaro, Kunjaji Tetare, Chang Midwidong, Swami Atung Pumubawe. ထောင်96ခုနှစ်မှာ8.3ညကိုင်းနှုန်းကနေ2069ခုနှစ်မှာ46.5ညကိုင်းနှုန်းထိတိုးလာခဲ့ပါတယ်ဒီတိုးနေတဲ့နှုန်းကိုကျမတို့မရနိုင်ဘူးဆိုရင်နောက်ပိုလို့များလာစရာပဲရှိပါတယ်ကြောင့်မီးသွေးသုံးစွမ်းရင်ဟာဈေးသက်သာလို့အစဉ်ပြေတယ်လို့လူတွေကပြောကြပေမဲ့လို့လေကျမဒီနေရာမှာထောက်ပြလို့တာကကျမတို့မလေးရှားနိုင်ငံမှာကြောင့်မီးသွေးမထွက်ပါဘူး ကဘာကြီးမှာကြောင်မီသွေးရှာပါသွားတယ်ဆိုရင်ကျမတို့နိုင်ငံဘယ်လိုလုပ်မလဲလို့မေးချင်ပါတယ်။ကျမတို့နိုင်ငံဒုက္ခလှလကြီးတွေ့မှာဖြစ်ပါတယ်။ဒါကြောင့်ရေရှည်ခမဲ့စွမ်းအင်ဖူလုံရေးတွေကျမတို့ကြောင်မီသွေးသုံးနာကိုလျှော့ပြီးရေလေနေအဆရှိတဲ့ပြန်ဖြည့်စွမ်းအင်တွေကိုအသုံးပြုနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်လို့ဝင်ကြီးယိုပေယင်းကပြောသွားတာပါ။ဒါကြောင့်
That is the reason why renewable energy is something the government wants to move forward
to. So long term, whatever that is. ပြန်ပြည့်မြဲစွမ်းအင်ကိုကျမတို့နိုင်ငံကအသုံးပြုဖို့လိုအပ်တာဖြစ်ပါတယ်လို့ဝန်ကြီးယူပေယင်းကရှင်းပြခဲ့တာပါ။ဒါအပြင်စွမ်းအင်အသုံးပြုမှုနဲ့ပတ်သက်လို့နာဂျစ်ဘရာဇာအစိုးရလက်ထက်ဟောင်းမှာအဂတိလိုက်စားမှုတွေဌာနတွင်းရှိတာကိုလည်းရေးယူဖို့စတင်လှုပ်ဆောင်နေပြီလို့သူကပြောခဲ့ပါတယ်။
For certain reasons that the previous government has approved a lot of IPP.
ကြောင်းအရင်စိုးရလက်ထက်ကပုဂ္ဂလိကစွမ်းအင်ထုတ်လုပ်တဲ့ contract အတော်များများကိုချပေးခဲ့ပါတယ်။ ချပီးရမှာလဲကော်မတီတွေနဲ့တိုက်ရိုက်ဆက်သွယ်ပြီးချပေးခဲ့တာဖြစ်ပါတယ်အလုံးဖြစ်တဲ့ဒီကော်မတီတွေကြောင့်ကုန်ကျစရိတ်တိုးတဲ့အခါမှာသုံးစွဲတဲ့ပြည်သူတွေကဒီကုန်ကျစရိတ်ကိုမျှခံကြရတာဖြစ်ပါတယ်ဒါကြောင့်ကျမတို့အစိုးရတဲ့လက်ထက်မှာပုဂ္ဂလိကစွမ်းအင်
Also, do not worry if you do not see me personally. Because in the old time, knowing who is important to get a government project, knowing who is important to get a quota in the
future, ဒီရင်စုရခက်ကဆိုရင်အစုရစီမံကိန်းမှာတင်တာရဖို့ကဘယ်သူကိုတိမဘယ်သူကကိုတာရတဲ့နေရာမှာပြောနိုင်ဆိုနိုင်အားရှိတာစီးပွားရေးလုပ်ငန်းတွေဘယ်သူကိုတိဖို့အရေးကြီးတယ်ဆိုတာတွေရှိခဲ့ပါတယ်ဒါပေမဲ့ကျမပြောချင်တာကတော့ကျမတို့ဝင်ကြီးဌာနမှာတော့ ရှင်တို့အနေနဲ့ချမနဲ့တည်စီရမလို့ပါဘူးလုပ်ငန်းကိုဘယ်လိုလုပ်ရမလဲဆိုတာကိုပဲသိဖို့အရေးကြီးပါတယ်ဒါကြောင့်ချမမိတ်ဆွေတွေကချမစွန့်ရင်ဝင်ကြီးဖြစ်လာတဲ့အခါမှာချမနဲ့ဆက်သွယ်ခဲ့ကြပါတယ်ချမကတော့ချမရှိမလားနဲ့သမီးဘဲကိုပဲတက်ရောက်ကြပါလို့တည်ပေးခဲ့ပါတယ်ချမနဲ့တည်လို့ကဘာအခွင့်အရေးမှရမှာမဟုတ်ပါဘူးတကယ်တော့ချမကိုယ်တိုင်လည်းတင်တာရွေးတဲ့ဘုတ်အဖွဲ့မှာမပါပါဘူးလို့ပြောပြစီဒါကြောင့်လုပ်ငန်းသဘောကိုကျွမ်းကျင်အောင်လုပ်ကြပါကျမတို့အစိုးရအနေနဲ့စီးပွားရေးလုပ်ဖို့မဟုတ်ပါဘူးစီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ပတ်ဝန်းကျင်အခြေအနေကိုဖန်တီးပေးဖို့ပါပဲဒါဟာဝန်ကြီးဌာနတစ်ခုဖြစ်တဲ့ကျမရဲ့အခန်းကဏ္ဍပါပဲလို့အသက်35နှစ်အရွယ်သာရှိသေးတဲ့ဝန်ကြီးယူပီရင်ရဲ့ပြောကြားချက်ဟာခဏိမြန်မာနိုင်ငံရဲ့ဝန်ကြီးဌာနတွေမှာအတူယူစရာဖြစ်ပါကြောင်းကြင်ပြရင်ဒီသတင်းပါရဲ့မြတ်မြတ်ကန္တာကိုညီကုံချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined လာလာတန်တင်ဆက်တဲ့မြို့သမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာခုတခါတော့တူတဆုံလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Vermont forအတိတ်မှာပြတိုင်းနဲ့မင်းကလေးကင်းနောက်လူငယ်အသင်းရဲ့ STEM လို့ခေါ်တဲ့ဤပညာအစီအစဉ်ရဲ့အကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ
်အမေရိကန်ကွန်ဂရက်စ်လို့ဒေါက်တာဝိုက်ကဘဲမောင့်ဖော်အတိတ်မှာပြတိုင်းမှာဆိုရင်အမေရိကန်ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရရဖို့တိုက်ပွဲဝင်ခဲ့တဲ့တမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ Washington DC အရှေ့မြောက်အရက် Constitution လမ်းမကြီးပေါ်မှာချီးတဲ့ဒီအထိတ်မှတ်ပြတဲ့ကိုရောက်သွားတယ်။ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါ။အဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲလိုတန်းတူခွင့်ရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်ပြလိုက်တာဝန်ခံဦးဖြစ်တဲ့ Zachary Whitlow က
Now the main story that we tell here is the fight for the 19th
ပြလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်19အကြောင်းမှာသူသဖြင့်သမ္မတဘူဒရောဝစ်ဆန်အနေနဲ့ဒီဥပဒေပြဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်တာအကြောင်းကိုပြသထားပါတယ်
အမျိုးသမီးအနေနဲ့မဲပေးခွင့်လဲပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်19ကို1920ခုနှစ်ဩဂုတ်လ18ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့Elva Belmont နဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကြောက်တင်ခံရမယ်အမျိုးသားအမျိုးသမီးတန်းတူခွင့်ရေးအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်ဒီကနေ့မှဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်တစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြရိုက်ကိုလာရောက်လေ့လာတဲ့ Corey Ducey က
I just think Elva was one of my heroes
ဒီမှာတော့ Alice ပေါ်ဟာသူရဲ့ကောင်းတယောက်ပါသူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်သူတို့ဟာတကယ်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်းမှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အစားအုပ်ကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အလဲလာရောက်သူတူဖြစ်တဲ့ William Barnett က
Definitely work this.
ဒီလိုလာလဲရန်တံမှုရှိပါတယ်။အမျိုးသမီးတွေသူတို့မဲပေးခွင့်ရအောင်ဘလို့တောက်ဆိုတိုက်ပွဲဝင်နေကြတယ်ဆိုတော့ကိုသိရတဲ့အတွက်ပါ။
မျိုးသမီးအခွင့်အရေးလှူရှားတောင်းဆိုမှုတွေစတင်ခဲ့တာရာဇဝင်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်တစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါပြတဲ့လေလာသူဖြစ်တဲ့ Corin Ducey က
Always hoping for equal
ကောင်းကင်ကတော့မှလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးစမရရှိလာဖို့မျှော်လင့်ပါတယ
်မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်ဖို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်တဲ့မျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါရစေခင်ဗျာ
American Bianzuga, Mingle, Kendal, Lunga, Timwini, Nine, Kene, Ni, Nipinya Sayan, Neperi Mawa, Chandra, and Shila Zibu, Tawan Shiduriga, Juban Nivare, Mingle, Kendal, Lunga, Tingo, Kikalane, Lilion, Yidre Pia, Athen, Lushamurima, Nipinya Sayan, Season Negole, Tedrin Pound Support, Tawan Shiduriga, Juza Nijarawa, Mingle, Nine, Yamungu, Dress, Zeyong Chara, Muda Mahope, Sayo de Pandida, Chow Down Teda, Lumu Tangwen, Dren, Teto Joja Lu Shara, Sara Regulus, Sonya Put, Tetun Sinsa Nirawa, Washington Pines, Sia Tell Mu, Chizai, Mingle, Kendo Lunga, TK, Megan Fallen Nga.
I wish them well.
Yangjali, Kinto Lunga, a thing when he lay, a Sindy Zebo Sanapuare, Mingle, Kinto Lunga, a thing when Jin Durile, a thing at Seasonima, Pawin, Naime, a Queen Ye Yazi Jemare, D Seasoniha, Dege Kamone, Suragule, Tate, Piake, Bibabi.
Lunga Nika Salu Kina Lunga Tin Season Nima, Minkley Tin when we Pawan Lan Hainawa, Dai Mele, Yaujali Tin when we Lushamu Season Time Hope, Minkley Tin when we Dre, Tida Season Tashi Tamelo Falling Up Yoare.
Focusing on making sure that every girl.
Minkley Dre, Tita Season Tashi Bohale, Yejibare. Minkley Dre, Bawane, Lilion, Nitre, Pime, Season Yore, Shibu, Sanganibare.
Mivari Nine Low Show Nida, Internet Gain in air, the Chan online Pyogye season nijang, Kindle Lunga then Wyamuale, Yocha Laniware, Natan Dungunit Dunga Soye. Mingle Kindle Lunga then we need at the mark good and air, Sidana Wundan Kudin Lao Shibi, a good kamaro, a then when did at the mash it than Ivane, Sidana Wundan Konatin Shitano da Shivare, Mingle Kindle Lunga then when Nine. Take Ben, Nibinya, Engineer, Tinsha, Sararigo, Kuza, Bude, STEM, Appointment, Zego, Yashivare, Falanga.
I do believe that STEM for girls.
STEM, season, Neha, Minkley, Dingwini, Edward, the Gego, Yejibare, Palule, Soro, Lame, Sezunidi, Edwin, Eddie, Kanaga, Lunganiha, a year, a year, Palama, Pibime, a mutami to Domania, D. Longanguinigo, Yalama, Mahopu, Sovirole.
ကျွတ်ချက်မှုတွေရှိနေတာကြောင့်ပါဒီလိုအခြေအနေတွေကြောင့်အခုခါမှာတက်ဆတ်ပြည်နယ်ဒါလတ်စ်မြို့ကကိုးစက်နှစ်ဧကရှိတဲ့မြေအကျယ်ပေါ်မှာစန်တာတန်ကျောင်းသားတွေအတွက်စတမ်အစီအစဉ်တွေတင်ကြမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်မင်းကလေးကင်းတော့လူငယ်အသင်းဝင်မိုင်လင်ထရန်ကတော့ဘာကြောင့်ကင်းတော့လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
ဒီအနေနဲ့တဘောထားခြင်းလုံးဝထပ်ထူမကြနိုင်ပေမဲ့လည်းမင်းကလေးတွေဟာတယောက်နဲ့တယောက်တူရဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်အသင်းရဲ့စီစဉ်တွေမှာတကယ်ကိုအတူတကွာဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကိုယ့်အတွက်လည်းလုံခြုံပါတယ်ဟိုရုံးကတော့ထရမ်မှာတောင်းဆိုရင်တကယ်ချင်းနေတဲ့အတူသွားလာနေတတ်ပါတယ်ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်း တွေ့ကြုံနေရပါတယ်။ဘာလို့လဲဆိုတော့မင်းကလေးတွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့မင်းကလေးချင်းချင်းလေးနေပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
။ဒီနေ့မှာတော့ထရမ်မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့်မင်းကလေးကင်းတော့လူငယ်အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လက်ရွေးစင်ရွှေတစိမ့်ဆုချီးမြှင့်ခံရပါတယ်။မင်းကလေးငယ်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့သင်္ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလဒ်အနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းတူညီမြအခွင့်အရေးအတွက်အသက်ရွယ်မီစတင်ဆောင်ရွက်နိုင်ကြောင်းထရမ်ကအခုလိုပြောပါတယ
်။ In order to build equity you need to start at the base and that means
ဒန်းတူညီမြအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့်မင်းကလေးကင်းတော့လူငယ်အတင်းမှာပထမဒန်းလောက်ကစပြီးတော့အသက်ရွယ်မီရွေးပါဝင်နိုင်တာကြောင့်ကိုဘဝဘလို့ဆေးဆက်သွားမလဲဆိုရဲလမ်းကြောင်းကိုရှာဖို့တကယ်ခွင့်ရင်တည်းရနိုင်လို့ပါ
အခုအခါမှာတော့ဤပညာထွန်းကားလာတဲ့ခေတ်နဲ့အညီအမျိုးသားတွေနဲ့ဒန်းလူရင်မောင်တန်းဆောင်ရွက်နိုင်ဖို့ STEM လို့ခေါ်တဲ့သိပ္ပံဤပညာ Engineering နဲ့သင်္ချာစတာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
ကိုအောင်ရဲ့သုဒ္ဓဆုံးလင်အမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်ထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီသွေးအမျိုးအစားမြန်ပါတယ်ဆရာတကယ်လို့ကြောင်မီသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီသွေးကိုပြိပာနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒါလို့ရှိတယ်ဗျာကြောင်မီသွေးရတော့အခိုင်သေးစွာရှိတယ်ဒေဝတ်ဆောင်ကဆိုတာရှိတယ်ဗျာအခိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကဒေဝတ်ဆောင်ကနဲ့တွေ့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပြပါကြီးကယုဒန်ကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးဗျာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီကနေတားကြီးတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးရ။ဆိုတော့သူရဲ့တဘောကတော့တေဘုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာ။ပေါင်းတဲ့ချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတယူနစ်ကို 7.3 စင်ပေါ့ဗျာ။အမေရိကန်ဒေါ်လာနဲ့တွက်ရင်စင်ပေါ့။ 7.3 စင်နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာ။ဒီမြန်မာနိုင်ငံထဲမှာဈေးအလျက်စနဲ့လုံတယ်ဆိုရှင်ထုတ်လို့မှုဈေးက 5-6 ကျွန်တော်9စင်နဲ့6စင်ကြားမှာထွက်တယ်ဗျာ။အဲ့တော့ကြောင်မီသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ 7% တာတာနဲ့ကျွန်တော်တို့ကလည်းကောကကြိုက်သလောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးမိဂျပန်ကတက်ရှင်နဲ့စက်ကရိယာကဘလာတွေအတော်လုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီသွေးကိုသုံးပြီးတော့ဓာလျှက်စစ်ဓာထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါ
အဲ့ဒါဘယ်လိုရှိရဲ့ဗျာကျွန်တော်တို့တောက်တင်ပါလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြတော့အောင်ကြောင်မီသွေးတွေနဲ့ဒီစုတယ်ပြီးလို့ကျရင်သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကြောင်မီသွေးနဲ့မောင်းနေနောက်ဆုံးဒီရန်ကြီးအစ်ဒီကအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာဒီကရဲ့တင်းလောက်ကပဲလကောင်က1600ကျော်တောင်မီးကျက်အရင်းတယ်လေအဲ့လိုပဲသဘောဝတ္ထုမျိုးတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့ဒီမလေးရှားကတောင်မီးကျက်ကိုတိုးလျောင်လောက်နဲ့ဒီအစ်စ်ကအပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ဒီအစ်စ်ကအားထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုတောင်မီးကျက်နဲ့ထုတ်တယ်ဆိုလို့ရှိရင်တောင်မီးကျက်တောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအကျွန်တော်ကြောက်တဲ့ကလားမကြောက်တဲ့မလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးပြီးဒီနားအိမ်သားမိချင်းရောပါရောတော်နိုင်ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးကြရတော့မယ်တပည့်ပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့ခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန္တရာယ်နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လက်စစ်တားထုတ်တဲ့ခါမှာအစ်စ်နဲ့နီးပညာဘယ်လိုနီးပညာကိုသုံးရမလဲပြောပြပေးပါဆရာ
ရဲ့အဲ့ဒါကြောင့်ကျွန်တော်ကမိဒညာသွားတော့ဒီကကျောင်းသေးဇေလုံးမိစုပြီးတော့ဟိုတုန်းကဒီထားသက်ကောင်းနေကျွန်တော်ကျောင်းသေးနဲ့သွားတယ်နောက်ပြီးပင်လယ်ကြီးကျောင်းသေးကြီးမိစုပြီးတော့သွားတယ်ဆိုတော့ခစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကျောင်းသေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခရှင်တဲ့ဟာတွေရေရှည်ခံစားရတဲ့ဟာတွေချော့ချတာ16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီကနိုင်ငံရင်းသေးနိုင်ငံတို့ပဲလူနေကြည့်တော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိုင်းစိမ်းမောင်းနေစင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရတဲ့ဘောကတော့တောင်နဲ့ outside ထွက်တဲ့ကိစ္စရှိနေတယ်၊ south pole နဲ့ outside ထွက်တာရှိနေတယ်၊ nitrous outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့။အဲ့ဒါကြီးအလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်16အဆင့်ဆိုတဲ့ဟာကတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးရင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်မျိုးရှိတယ်။နောက်ဆုံးမိတ်ဆင့်အမြင့်ရတဲ့ဟာကိုသူသုတေသနလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြည့်လို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဤပညာအမြင့်လေးကိုကျွန်တော်ကစက်ဆင့်သုံးဆဲမယ်ဆိုလို့ရှိရင်သူ့ငကိုဖတ်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုစူးစူးတွေကျွန်တော်ကဆွတ်ဆန့်နိုင်ပါတယ်လို့ပြောရ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်တဲ့အနေထားလေးတွေလည်းသိပါရစေ။
ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည့်အစုံ တဘောဂျပန်မှာလိပိညာမြင့်နေကြတယ်အမေရိကန်မှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်တရုတ်မှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်ဒါပါဖြစ်လို့အဲ့လိုနေခဲ့ရတယ်ဆိုတော့ဒုနည်းနဲ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းသူဖွံ့ဖြိုးလာပြီးတော့ဂျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အသိ30ဆိုတဲ့စက်တွေကိုသူက short ချလိုက်အသိ30တုန်းကဖောင်းနေတယ်ကျွန်တော်နိပညာနဲ့တဲ့ဒီစီးရီးအတုံးဆွဲတာကြီးမပါရမှာလေဘာလို့ဒီညနေဒီစီးရီးမပါရေသူကရှော့ချပြီးတော့အခုပြန်တဲနေရကြပြန်တဲမှာဘယ်လောက်တဲလုံးဆိုရင်ဟိုတလီကအီဂျစ်မှာအခုစပြီးတော့တဲတာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးသေးတယ်ပြီးတော့မှာ GLS အဆန်ဆိုတဲ့တမန်ကြီးကနေပြီးသေးတယ်အဲ့လိုပဲတရုတ်မှာလည်းပဲဟိုတလီကမက်ဂါဝတ်4000တလုံးစပြီးတော့တဲတယ်ကြဆိုတာကတော့ကျွန်တော်ကဗာပြောတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကိုရှော့ချနိုင်တဲ့အဆင့်တွေကဒါပြည့်တဲ့ဆယ်စုနှစ်တစုလောက်ကတည်းကစပြီးတော့တို့တော်တော်ချော့ချနိုင်ပါပြီအခုဆိုရင်ပြေတော်ချော့ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးချက်ကိုကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကစီရင်မှာလုပ်တဲ့ဒေါ်နန်းစင်ထွေးမြင့်တို့ရင်းချုပ်တို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြည့်ရလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါတော့စီအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီစာပိုင်းတွေဂက်တွေဂက်စာပိုင်းတွေကြောင်မီးသွေးစေုံတွေအားလုံးကိုသူမောင်းလာခဲ့လေဗျာအဲ့တော့ဒီကဒါတွေကိုနားလေတယ်အဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတာကတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွန်းရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်သက်တိတ်ပန်တဲ့မြေပညာဆန္ဒကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပ
ါ။တိတ်ပန်တဲ့မြေပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှသတင်းဆောင်မတွေနဲ့အစီအစဉ်တွေနဲ့ပတ်သက်လို့လာရောက်ပြီးတော့ဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဥကြခင်အစီအစဉ်လေးပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတော်တွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါဦးခင်ဗျာ
။အမေရိကန်ဆွေးကထပ်မံချင်းချောက်နေတဲ့အတိုင်းတွင်းဝန်ကုန်တွေတိုးမြင့်ကောက်ခတ်မယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်ခုနှစ်တိုးမြင့်သတ်မှတ်မယ်ကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်း9200ကျော်ကိုခု900ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကောက်ခတ်မယ်ဆိုပြီးချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းလိုအပ်ရင်တံပြန်ဆောင်ရွက်သွားနိုင်မှုပြင်ဆင်ထားတဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝိုင်းရီတို့စင်ကာပူနိုင်ငံမှာဒီနေ့တွေ့ဆုံပြီးသိပ်မချခင်မှာပဲတရုတ်ကုသရေးရောင်းဝယ်ဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတို့မတွေ့ခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောဆိုသွားတာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့မတွေ့ဆုံခင်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ခြုံငေးရတဲ့မြန်မာနိုင်ငံကရေးချီးမှုတွေနဲ့လာအိုနိုင်ငံကရေကာတာကျူးပေါက်မှုတွေအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွတ်ဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတတော်နဲ့ထွန်းကားတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့ကတော့လူလူမိန်ကုန်းမှလည်းမတွေ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကကျောင်းဝင်နောက်ဆက်လာနေတဲ့ပေါ်ဆွေးရမှုတွေနဲ့တုံ့ပြန်ဆောင်မဲ့အစီအစဉ်တွေကိုအမျိုးသားလူညီထိတ်တန့်ခေါင်းဆောင်တွေရှာရှာပွားပွားပူးတက်ပြီးမနေ့ကသမရိုင်ပြည်တော်မှာဒင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းချာပစ်ဆယ်ဗေးနီးယားပြည်နယ်ကမင်းကုန်းမှာသမရကမချိုင်ကရုရှားသမရနဲ့ထိပ်သီးတွေ့ဆုံမှုကိုအောင်မြင်မှုတစ်ခုဖြစ်နေပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံရှီဘင်းကရှီယာမွတ်စလင်ဗလီတခုမှဒီနေ့ဝှက်ပြူနေသူတွေဖြစ်နေခြင်းမှာပဲချီမွန်ရိုင်ဖက်ဆနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံခွေသမားနူဝင်ရောက်စီးနှင်းတက်ခိုက်မှုကြောင့်လူ25ဦးထပ်မံသေဆုံးပြီး80ကျော်ဒဏ်ရာရရှိသွားပါတယ်။ဒဏ်ရာသူတော်များတို့ဒေသခံဆေးရုံနေုံကိုပို့ဆောင်ထားကြရပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းကြီးညုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ပြည်ဝအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00အထိလိုင်းလူမီတာ2532.51တို့ကနေထုတ်လွှင့်ခဲ့တာပါသရဆင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းဆောင်တဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေပြည်ဝကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.